March on Washington လို့ခေါ်တဲ့အမေရိကန်ပြည်ထောင်စုမှာ1963ခုနှစ်ကနိုင်ငံသားအခွင့်အရေးတောင်းဆိုဆန္ဒပြချီတက်ပွဲတွေလုပ်ခဲ့ကြတဲ့အတိုင်းစုဝေးချီတက်ကြဖို့အတွက် Washington DC မြို့တော်မှာဒီနေ့စနေနေ့မှာဒီလူတွေထောင်ထဲချီစုဝေးကြဖို့ရှိပါတယ်။အဲ့ဒီသမိုင်းဝင်လူမှုဆန္ဒဒီချီတက်ပွဲအတွင်းမှာတန်းတူညီညာရေးအတွက်ဦးဆောင်တိုက်ပွဲဝင်ခဲ့သူမာတင်လူသာကင်းဂျူနီယာကသူ့ရဲ့ထင်ရှားလာတဲ့ I have a dream ကျွန်တော်မျှော်မှန်းထားတဲ့အိမ်မက်တစ်ခုရှိတယ်ဆိုတဲ့အမိန့်ကွန်းကိုလူပေါင်း2000ခွဲကျော်ရှေ့မှာပြောကြားခဲ့တာဖြစ်ပါတယ်။ဒီလူမှုချီတက်ပွဲကြီးဟာအမေရိကန်သမိုင်းမှာတန်းတူညီညာရေးအတွက်တောင်းဆိုတဲ့အကြီးမားဆုံးဆန္ဒပြပွဲကြီးဖြစ်ခဲ့ပြီးတော့အမေရိကန်ပြည်ထောင်စုအတွက်အပြောင်းလဲတွေဖြစ်စေခဲ့တဲ့အခိုက်အတန့်အကာလလည်းဖြစ်ပါတယ်။နှစ်ပေါင်း90နီးပါးကြာခဲ့ပြီးတဲ့နောက်ဒီကနေ့ပြောကြားကြမယ့်အထဲမှာတော့အာဖရိကနယ်ပွားအမေရိကန်တရားဟောဆရာအယ်ရှပ်တန်နဲ့မာတင်လူသာကင်းရဲ့တားဖြစ်သူတို့လည်းပါဝင်မှာဖြစ်ပါတယ်။ဒီလူမှုဆန္ဒပြချီတက်ပွဲကြီးရဲ့နှစ်ပတ်လည်နေ့ဖြစ်တဲ့ဩဂတ်စ်လ28ရက်နေ့မှာလည်းဒုတိယအကြိမ်ချီတက်ပွဲတရက်လှုပ်သွားဖို့ရှိနေပါတယ်။အဲဒီခါကျရင်တော့အမေရိကန်ပြည်ထောင်စုရဲ့ပထမဆုံးအာဖရိကနယ်ပွားအမေရိကန်သမ္မတဖြစ်တဲ့ဒီဘရက်အိုဘားမားကိုယ်တိုင်မိကွန်းပြောကြားမှာဖြစ်တယ်လို့သမ္မတဟောင်းဂျီမီကာတာနဲ့ဘီလ်ကလင်တန်တို့ကလည်းမိကွန်းတွေအသီးသီးပြောကြားမှာဖြစ်ပါတယ်။ Washington DC မြို့တော်မှာ1963ခုနှစ်လူမှုချီတက်ပွဲကြီးဟာအမေရိကန်ပြည်ထောင်စုမှာအာဖရိကနယ်ပွားအမေရိကန်ပြည်သူတွေအပေါ်နှစ်ပေါင်းများစွာခွဲခြားဆက်ဆံလာခဲ့တဲ့ဥပဒေတွေကိုအဆုံးသတ်နိုင်ရေးကြိုးပမ်းမှုတွေနဲ့လူမျိုးရေးကွဲပြားမှုအပေါ်အခြေခံတဲ့အမတည်ငြိမ်မှုတွေဖြစ်ပွားနေတဲ့ကာလဖြစ်ပါတယ်ရှင်။